မြန်မာနိုင်ငံအလို့သမားရေးညွှန်ကြားမှုဦးစီးဌာနကမလေးရှားနိုင်ငံကိုအလို့သမားဆီလွှတ်တာတွေတစ်နှစ်ကျော်ကြာပြီးတော့ရင်နာထားရကနေအလို့သမားဆီလွှတ်မှုတွေပြန်လည်စတင်နေပြီဖြစ်ကြောင်းမလေးရှားမှာရှိတဲ့မြန်မာတန်ယုံကပြောပါတယ်အလို့သမားတွေကိုဘယ်လိုလက်ခံဂလုပေးသွားမလဲဆိုတဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ
်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကနေမလေးရှားနိုင်ငံကိုအလို့သမားတွေစတင်ဆီလွတ်နေပြီဖြစ်ကြောင်းနဲ့မလေးရှားမှာတော့အလို့သမားတွေနဲ့ပတ်သက်လို့စီးစစ်လက်ခံမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကအလို့သမားတန်အရာရှိဦးစိုးသိန်းကပြောပြပါတယ်
။ဟုတ်ကဲ့စနေပါရှင်။အဲဖေဖော်ဝါရီကျက်တော့ဖေဖော်ဝါရီနောက်ကစတာလေဖေဖော်ဝါရီ6ရက်နောက်ကမစတာ။အဲအမှုဆိုတော့ကိုယ်တည်းမတိုးပါသေးတာ။အဲ့တော့လူကြီးတွေစီစဉ်လုပ်မှာဆိုရင်ဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်တို့ကတော့ဒီလိုလာပြီးတော့တင်းနေပေါင်းနေတော့ပါစီဖြစ်ပြီးတော့လေမှန်တာမှုနဲ့ဟောပြရအောင
်လက်ရှိမှာတော့မလေးရှားမှာရှိတဲ့စစ်ရုံတွေကိုတွားရောက်ဆစ်ဆေးမှုတွေလုပ်နေတဲ့အကြောင်းနဲ့မလေးရှားနိုင်ငံမြန်မာတန်ယုံကိုစားအကူအညီပေးနေတဲ့ဂျိုဟိုမျိုးကစခန်းတာဝန်ခံဦးတီဟာမောင်မောင်ကပြောပြပါဗျာ
အခုလောလောဆယ်စစ်ရုံတွေမှာတွားစစ်တာမျိုးလေးတွေတွေ့ရတယ်ပေါ့နော်ဟိုဘာလို့ဆိုအဲ့ဒီစစ်ရုံတွေတော်တော်များများမှာဟိုမြန်မာခေါ်ယူမှုတွေအတွက်ကိုသူတို့ဒီစိတ်ရောဘာဖြစ်စီမှုတွေရှိတယ်ဆိုတာလေခေါ်ယူမှုကတော့တဖြည်းဖြည်းနဲ့တော့စနေမှာပဲလေဒါပေမဲ့တကယ်သူတို့ officially MOU ထိုးဖို့ကိစ္စပဲရှိရတယ်လေအကောက်ထိုးပြီးပြီဆိုလို့ရှိရင်တော့တည်တာပြီးစပြီမြန်မာနိုင်ငံအလို့သမားတွေရတယ်တော်တော်များများရှိနေတဲ့အကြောလေဟို ready ဖြစ်နေတဲ့အပိုင်းတွေတော့အများကြီးပါဘာလို့ဆိုတော့ဟိုပြီးခဲ့တဲ့တစ်ခေါက်ဖိတ်ထားပြီးတည်းကမလာပြည့်တဲ့လူတွေရတယ်အဲ့မှာဟိုကြန့်ကြန်နေတဲ့လူတွေအများကြီးပဲလေ
မလေးရှားကိုနောက်ထပ်စီလွတ်မဲ့အလို့သမားတွေနဲ့ပတ်သက်လို့စီလွတ်လက်ခံမဲ့ကုမ္ပဏီတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုကိစ္စတွေကိုအလို့သမားဝန်ကြီးဌာနကအလေးထားစီစဉ်လာတာတွေကိုလည်းတွေးရပါတယ်။အလို့သမားစီလွတ်တဲ့ကုမ္ပဏီတွေ၊အေဂျင်စီတွေအနေနဲ့အလို့သမားတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့ဂရိခံဝင်ချက်တွေနဲ့အတူမလေးရှားနိုင်ငံမှာရှိတဲ့အလို့သမားတန်အရာရှိရဲ့ထောက်ခံချက်တွေ၊ calling visa ပါတဲ့ demand letter များရှောက်ထားနိုင်ပြီဖြစ်ကြောင်းမကြသေးခင်ကပဲထုတ်ပြန်ထားပါတယ်။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွန်ကြားမှုဦးစီးဌာနရဲ့စီရင်အရမလေးရှားမှာတရားဝင်အလို့လုပ်နေကြသူအလို့သမားပေါင်း2,000ကျော်ရှိပြီးတခြားနည်းလမ်းနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလို့သမား9,000တဲ့မနေ့ရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလို့လုပ်ကြနေကြသူ3,000ချီရှိပါတယ်ရှင်